မြန်မာတနိုင်ငံလုံးမှာတက္ကသိုလ်ဝန်ထမ်းစာမေးပွဲကိုမတ်လ31ရက်နေ့ကနေ AP 9ရက်နေ့အထိကျင်းပသွားမယ်လို့ပညာရေးဝန်ကြီးဌာနကကြေညာထားပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်အတွင်းမှာတော့တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဖို့စီရင်ပေးထားတဲ့ဆယ်တန်းကျောင်းသား3000ဝန်းကျင်သာရှိတယ်လို့ချင်းပြည်နယ်ပညာရေးမှူးပူပီကုတူကပြောပါတယ်။
ဖွန်တီနေလို့တော့1950ရောက်တော့ရှိရမယ်เนาะ။ဟိုအများကြီးတော့ပေါ့အများကြီးတော့ပေါ့နော်။ဒီနည်းရှင်တောင်းကြောင်းတာကနော်။ကြာပြီချင်းကတော့ခါတန်းချေရောက်သွားတာပေါ့လေနော်။အများကတော့အေးတင်ခန်းစာဒီမျိုးတွေတော်တော်လေးဖြစ်ချော့ shop ပေးထားပါမယ်။ဒီကြာကျက်တဲ့လူမှာပါ
2019-2020စာသင်နှစ်မှာချင်းပြည်နယ်တစ်ခုလုံး10တန်းကျောင်းသားကျောင်းသူပေါင်း1000ကျော်စာမေးပွဲဖြေဆိုခဲ့ကြပြီမဲ့ဒီစာသင်နှစ်မှာ3000နီးပါးသာဖြေဆိုကြမှာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်တဲကနေရာတော်တော်များများမှာချင်းပြည်သူကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူအများအပြားဘေးလွတ်ရာမှာထွက်ပြေးခိုလုံနေကြရပါတယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ပညာရေးဝန်ထမ်းအများအပြားလည်းအကြမ်းမဖက် CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြသလိုကျောင်းသားတွေကလည်းစစ်ကောင်စီလက်ထက်ကျောင်းမတက်ဘူးလို့ဆိုပြီးသပိတ်မောက်ခဲ့ကြပါတယ်။ဒါကြောင့်တချို့ကျေးရွာတွေဘက်မှာကျောင်းတွေမဖွင့်နိုင်ကြပါဘူး။ဒီနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုထန်တလန်မင်းတက်ကံပလက်မြို့နယ်တွေမှာလုပ်နိုင်မှာမဟုတ်ဘူးလို့ချင်းပြည်နယ်ပညာရေးမှူးပူပီကူတူကပြောပါတယ်
။တပြုံလေးတော့မဖွင့်နိုင်ဘူးကောမြို့ပေါ်ကျောင်းလေးကြီးတွေဖြစ်နေတပြီမှာဆလာနဲ့နေတဲ့မြို့ပေါ်ကျောင်းလောက်ဖွင့်ပြီးတော့ပြည်တည်လေးဒီကမ်းပဲပြောကြမယ်နည်းနည်းများများဖွင့်နိုင်59ကျောင်းဖွင့်နိုင်တယ်မတပီရဲ့ဓာခရဲ့ဖလန်းရဲ့ကြီးကြီးရဲ့တွန်းကြရဲ့တော့ဖြီးမှာပါဘယ်လိုวะမဖွင့်နိုင်တော့မင်းတရဲ့ကံတက်ရဲ့ထန်တနံပေါ့
ချင်းပြည်နယ်တပီနယ်လုံးအတိုင်းတာနဲ့59ကျောင်းမှာပဲဆယ်တန်းစာမေးပွဲတွေဖြေဆိုဖို့ရှိနေတာပါမြို့ကျောင်းတွေမှာတောင်စည်ရေးပြိပခနဲ့ကိုဗစ်ကပ်ရောဂါကြောင့်စာသင်ရတဲ့ရက်တွေ3လလောက်နောက်ကျနေတယ်လို့အထက်တန်းပြဆရာမတဦးကအခုလိုပြောပါတယ်
စာသင်ကာလကဆိုတော့ခါတိုင်း6လရှိတယ်အခု6လရှိတယ်ဒါမှတို့တရက်တရက်ပို့တက်တာကလာခတ်ဆိုတို့စာသင်နဲ့လာခုနကလောက်ရှိ
ဒီနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုမဲ့ကျောင်းသူမိုင်တူတူကတော့ကျောင်းတက်ချိန်နဲတာကြောင့်စာများများကျက်ရတယ်လို့ပြောပါတယ
်အခက်ခဲကတော့စာရတော့နည်းနည်းလေးညီညာကျက်ရတာပေါ့ပထမအခါတော့တော်တော်လိုက်ရတယ်နောက်ပိုင်းကျတော့တော်တော်အဆင်ပြေသွားတယ်
လက်ရှိချင်းပြည်နယ်မြို့နယ်တော်တော်များများမှာချင်းကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတဲ့ဒေသတွေမှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့စည်းပြီးတချို့မြို့နယ်တွေမှာအခြေခံပညာရေးကျောင်းတွေပွင့်လှစ်ထားပါတယ်။ဒါပေမဲ့အထက်တန်းပညာအဆင့်ကိုမတင်ကြားနိုင်သေးဘူးလို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပညာရေးတာဝန်ခံကိုဟုတ်ကပြောပါတယ်။
ဒီစနေစနေကိုဖြစ်နေဆိုရဟိုအင်ဂျီယာနဲ့တူတာချက်မှတ်ထားရပါတော့နော်။ဒီနေ့ထက်မှာလည်းအထူးအများကြီးရှိတယ်။အထူးဖြစ်ဒီနေ့ဒီထက်မှာတော်တော်များများစပေးဆောင်နေရတယ်။ပြီးရင်ဒီတင်ကြားပေးမယ့်ဆက်ဆံတာအခါမရှိပါဘူးနော်။ဒီလိုမျိုးနဲ့အမြင်နဲ့လုပ်နေတာဆဲဆီရနဲ့တပ်ပြီးလုပ်နေတာဘာမှမရှိသေးဘူးအခုချိန်ရှိတယ်နော်။
ချင်းပြည်နယ်ဟာအရင်ကတည်းကတိုင်းနယ်ပြည်နယ်တွေအနေနဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲအောင်မြင်မှုအနေအဆုံးဒေသဖြစ်တာကြောင့်အခုပိုပြီးပညာရေးမှာထိခိုက်နေတာဖြစ်ပါတယ်။ချင်းပြည်နယ်လိုပဲစည်ရေးတင်းမာနေတဲ့ကယားပြည်နယ်နဲ့ကရင်ပြည်နယ်ဒေသတချို့မှာအစိုးရစာတင်ကြောင်းမဖွင့်လင့်နိုင်လို့တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုဖို့အခွင့်မသာတဲ့အခြေအနေမှာရှိနေကြပါတယ်။မြန်မာတနိုင်ငံလုံးမှာ2022ခုနှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုကျောင်းသားကျောင်းသူစုစုပေါင်း3000ကျော်ဖြေဆိုသွားကြမယ်လို့ပညာရေးဌာနစီရင်တွေအရသိရှိရပါတယ်ခင်ဗျာ။